မင်္ဂလာပါခင်ဗျာဒီဒီမှာမမသားသားစကားများအစီအစဉ်မှာသမရဦးသိန်းစိန်ရွေးကောက်ပွဲကော်မရှင်ဥက္ကရာဦးတင်အမျိုးသားလွှတ်တော်ဥက္ကရာဦးခေအောင်မြင့်တို့ပြောကြားချက်တွေနဲ့စကြပါတယ်မြန်မာနိုင်ငံရဲ့လာမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့နိုင်ငံတကာကဖိအားတွေကိုအလေးထားနေမှာမဟုတ်ဘဲအောင်မြင်အောင်ကျင်းပနိုင်ရေးကိုသာဦးစားပေးဆောင်ရွက်သွားမှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကရာဦးတင်ကပြောလိုက်ပါတယ်လာမယ့်2015ရွေးကောက်ပွဲဟာလွတ်လပ်မျှတပွင့်လင်းမှုမရှိခဲ့ရင်အမေရိကန်ပြည်ထောင်စုနဲ့မြန်မာအကြမ်းမှာနိုင်ငံဆက်ဆံရေးထိခိုက်သွားနိုင်တယ်လို့အမေရိကန်ထက်လွှတ်တော်အမတ်မစ္စမက်ကော်နယ်ကပြီးခဲ့တဲ့သတင်းစာမျက်နှာကသတိပေးပြောဆိုခဲ့ရတဲ့ပတ်သက်ပြီးဥတင်အေးကဇွန်လ10ရက်နေ့ကရန်ကုန်မြန်မာငင်းချိုင်းစင်တာမှာသတင်းတောက်တွေနဲ့တွေ့ဆုံစဉ်အခုလိုပြောလိုက်တာဖြစ်ပါတယ်
။လေးရဲကျမစ္စမက်ကော်နယ်ကဘာပြောလဲဆိုတော့ဟာမြန်မာပြည်မှာရေကောက်ပွဲကလူထုဆန္ဒမထင်ရဘူးဆိုရင်တမတော်နယ်ဆက်ဆံရေးပြတ်သားသွားနိုင်တယ်စီးပွားရေးပြတ်သားသွားနိုင်တယ်အားသောကိုရှင်ကျော်ကြပြန်အောင်ဟာကျွန်တော်မကြောက်ပါဘူးနော်လူလူဆန္ဒမထင်ရဘူးဆိုတာဘာဘူးဘာတိုင်းတာလားသူနိုင်စေချင်တဲ့ပါတီမနိုင်လို့လူလူလူဆန္ဒမထင်ရဘူးဆိုရင်တရားမျိုးကြောင့်လက်မခံဘူးလေဟာသူနိုင်စေတဲ့ပါတီနိုင်တာဟာသူလူလူဆန္ဒတင်ရတယ်လို့သဘောထားနေလို့ပဲနော်လူလူသဘောထားတိုင်းဖြစ်မှာဘယ်ပါတီနိုင်တယ်လူသဘောထားမဖြစ်မှာနော်သူနိုင်စေတဲ့ပါတီမနိုင်လို့ရှင်လူလူသဘောထားမတင်ရဘူးတဲ့ကြောင့်မြန်မာပြည်ပိတ်ဆို့မယ်ဆိုရင်အခါတရားပိတ်ကျွန်တော်ဂရုမစိုက်နော်အဘိုးကြောင့်ဝန်ဆောင်ပြောခဲ့တဲ့စကားရှိပါတယ်နော်My head is bloody but unbound လို့ငါကြည့်မဆိုင်ပါဘူးကျွန်တော်ဒီကစားနဲ့ပတ်သက
်လာမယ့်2015ရွေးကောက်ပွဲမတိုင်ခင်ကာလမှာတိုင်းပြည်စုစုပူပူမဖြစ်အောင်ကာကွယ်ကြဖို့သမရဦးသိန်းစိန်ကတိုက်တွန်းလိုက်ပါတယ်ဇွန်လ10ရက်နေ့ကရှမ်းပြည်နယ်တောင်ကြီးမြို့မှာမြို့ကန်နေစိုးရဌာနဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံစဉ်ဦးသိန်းစိန်ကအခုလိုပြောလိုက်တာဖြစ်ပါတယ
်ဒီရွေးကောက်ပွဲမတိုင်ခင်ကလည်းကျွန်တော်တို့မတိုင်ခင်ကာလမှာတိုင်းပြည်စုစုပူပူမဖြစ်အောင်ကာကွယ်ကြဖို့တောင်းရင်တော့ပြောဆောင်အဲ့ဒါကတော့လည်းအပြည့်အဝပါနာရီကိုသိခင်မှာရောဂါကိုသိတာလည်းညပါရီကိုသိတာလည်းငါကတော့ကြံလို့ရအချင်းချင်းတာဖြတ်တာလေးအခုလုံးဝတော့ရှိတယ်။ဘာမှမဖြစ်အောင်ပြည်ရင်းနဲ့ဖြစ်အေးချမ်းနဲ့ဖြစ်အောင်အပြည့်အဝအောင်ဝင်နေတဲ့ကောက်ဥတည်ရေးဆိုရှင်ကအခုရောဂါဘယ်ကောင်းရှိနေတာကတော့မဖြစ်နေတော့ဘယ်မှာပါဒီလိုက်နေရောစီတူရီရောဘောက်ကောင်းပြီးတော့ကျွန်တော်တို့လည်းနည်းနည်းတောင်းပြရမယ်
လေစီဒုက္ခသည်တွေကိုမြန်မာနိုင်ငံကလက်ခံပေးဖို့နိုင်ငံတကာကတိုက်တွန်းနေတဲ့အပေါ်ဩစတြေးလျခီးစဉ်အတွက်မှာကန့်ကွက်ခဲ့တယ်လို့မြို့သားလွတ်တော်ဥက္ကရာဦးခေအောင်မြင့်ကပြောလိုက်ပါတယ်။ဇွန်လ10ရက်နေ့ကလေစီဒုက္ခသည်တွေအရင်းနဲ့ပတ်သက်ပြီးအစိုးရအနေနဲ့ပြတ်သားတဲ့မူဝါဒတွေချမှတ်ဆောင်ရွက်ဖို့တိုက်တွန်းကြောင်းအဆိုကိုမြို့သားလွတ်တော်ကမေလ10ရက်နေ့ကဆွေးနွေးစဉ်မှာဥက္ကရာမြင့်ကအခုလိုပြောလိုက်တာဖြစ်ပါတယ်။
အဲ့တော့အခုတွေ့တဲ့လူတွေမြန်မာကလက်ခံမှာဆွဲခါကြတော့ကျွန်တော်တို့ရုပ်နဲ့တွေ့သလားကျွန်တော်ရှိရတိုင်းသားစကားတမျိုးမျိုးရောပြောတတ်တယ်လားအဲ့ဒီလူတွေကအဲ့လိုမဟုတ်တဲ့လူတွေကိုဒီမိုက်ဂရိန်ပြဿနာနဲ့ရင်ဆိုင်ရတဲ့မြန်မာနိုင်ငံပေါ်ကိုပုံချတယ်ဆိုတဲ့ကိစ္စကဒီလိုပြောတဲ့လူတွေကအစင်ချင်းကင်းမဲ့ပြီးတော့ကြိုးကြောင်းစီလို့ဆိုတာစဉ်းစားဆင်ခြင်ခြင်းမရှိပဲပြောနေတဲ့လူတွေဖြစ်ကြောင်းကျွန်တော်အတိအလင်းပြောတယ
်ဘာသာသာသနာပြည့်စည်တဲ့အကြောင်းရင်းတွေထဲမှာဘာသာကြားကဖြစ်စည်းလို့ပြည့်စည်တာမဟုတ်ပဲဘာသာဝင်ချင်းချင်းကပဲဖြစ်စည်းနိုင်ပါတယ်လို့မန္တလေးမြဝတီမင်းကြီးကျောင်းတိုက်ဆရာတော်ဘတ်တန်တာအရိယာဝန်သားကမိန့်ကြားလိုက်ပါတယ်ဇွန်လ10ရက်နေ့ကရန်ကုန်မှာကျင်းပတဲ့ဘာသာသာသနာနဲ့ငြိမ်းချမ်းရေးစောင့်ရှောက်ခြင်းဆွေးနွေးပွဲမှာဆရာတော်ကအခုလိုမိန့်ကြားလိုက်တာဖြစ်ပါတယ
်အစ္စလာမ်ပြည့်အောင်လဲအစ္စလာမ်နဲ့ကပဲလုပ်လို့ရဗုဒ္ဓဘာသာပြည့်အောင်လဲဗုဒ္ဓဘာသာနဲ့ကလုပ်လို့ရနောက်ပြီးတော့ဒီဟိုဟိန္ဒူလဲဟိန္ဒူတွေကပဲပြည့်အောင်ဖြစ်ဒီနေ့သူကဖြတ်လို့မပြတ်ဘူးနည်းနည်းလေးပြတ်မှာတုံတန်းထီအောင်ပြတ်တယ်အတွင်းဝင်ဖြတ်မှာပြတ်လာဒါကြောင့်တခါလေခက်တာကကိုဘာသာအဲကိုဖုန်းကြီးဆိုလို့ရှိရင်အမန်းကြီးဖုန်းကြီးတို့တတ်မှတ်နေတာကပို့ပြီးတော့အဲ့ဒီအပြက်ကိုပို့ပြီးတော့ဖြစ်ပေါ်စေတယ်လို့ပြောရမှာပေါ့နော်နောက်ပြီးကိုဘာသာတွေကဒီလိုအမျိုးအမားမျိုးကြတော့မပြောကြတာဟာအဲ့ဒါကိုဘာသာပျက်စီးခြင်းရဲ့အကြောင်းရင်းကိုဘာသာထိခိုက်စေတယ်လို့သူများဘာသာကိုလည်းထိခိုက်စေပါတယ်
လွတ်တော်ကကန့်ကွက်ခဲ့တဲ့မျိုးသစ်စီမံကိန်းကိုတခြားမျိုးသစ်စီမံကိန်းတွေနဲ့ရောပြီးတော့မဟာမျိုးပြစီမံကိန်းအဖြစ်ပြန်တင်လာတာဟာငါးဥမရောရလို့ဥပါတဲ့ငါးကိုပြန်ရောင်းတာနဲ့တူနေကြောင်းရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းကပြောလိုက်ပါတယ်ရန်ကုန်တိုင်းအစိုးရအကောင့်ထယ်ဖော်မဲ့မဟာရန်ကုန်မျိုးပြဖွံ့ဖြိုးရေးမဟာဗျူဟာစီမံကိန်း2040အစီရင်ခံစာကိုရန်ကုန်တိုင်းအစိုးရကိုစားရန်ကုန်မြို့တော်ဝန်ဦးလန်းမြင့်ကဇွန်လ10ရက်နေ့ကရန်ကုန်တိုင်းဒေသကြီးလွတ်တော်မှာအစိုးတင်သွင်းပြီးကမာရွတ်သတင်းမီဒီယာနဲ့တွေ့ဆုံမေးမြန်းချက်မှာဒေါက်တာညိုညိုသိန်းကအခုလိုပြောကြားရတာဖြစ်ပါတယ်
။ဒီပတ်စံလေးဒီဈေးကွက်ထဲကိုဝင်လာမယ်။ရန်ကုန်မြို့ရဲ့ခဲကိုဒီပတ်စံလေးဝင်လာမယ်ဆိုတော့ဘယ်ပတ်စံလေးဝင်လာမှာလဲဆိုတော့ဒီတော့ဟိုစောင့်ကြည့်ဖို့ရေးသွေးရှိတဲ့ company တွေရဲ့ဘူးလား။ ဒီငွေတွေကတခြားနိုင်ငံတွေကလာတဲ့ငွေမဲတွေဖြစ်နေမှာလေအန်တီလိုရန်ဆိုရင်နော်အဲ့တော့ငွေမဲတွေဖြစ်လာလို့ရှိရင်အန်တီလိုနိုင်ငံငွေကြေးဈေးကွက်ကဘုံပုံတယ်ပြီးခဲ့တဲ့နှစ်ကရန်ကုန်မြို့သစ်စီမံကိန်းကိုလွှတ်တော်ကရပ်ဆိုင်လိုက်တာတွေ့တယ်နော်အဲ့တော့ရပ်ဆိုင်လိုက်တဲ့စီမံကိန်းကိုဒီစီမံကိန်းထဲမှာဦးစားပေးအစီနှစ်နေတော့ပြပါတယ်နော်ရန်ကုန်အနောက်တောင်ပိုင်းဟောရန်ကုန်မြို့ရဲ့အနောက်တောင်ပိုင်းစီမံကိန်းဆိုပြီးတော့ရန်ကုန်မြို့သစ်စီမံကိန်းပြန်ပါလာတယ်နော်အဲ့တော့ဘလို့ဖြစ်လဲဆိုတဲ့အခါကျတော့မတမခုရောင်းဖို့တားမြစ်ထားလိုက်တော့နော်ဘာပြန်ရောင်းတာလဲဆိုတော့မတမခုပါတော့ငါးကောင်ပြန်ရောင်းတာပေါ့နော်အဲ့လိုဖြစ်နေတာပေါ့နော်
အခုတော့မမသားသားစကားများအစီအစဉ်ကတော့ဒီလောက်ပါပဲခင်ဗျာကျေးဇူးနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်